Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ16ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါတူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမှအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ကြံစီဖို့စီစဉ်ခဲ့သူတွေဟာသစ်စပောက်တွေဖြစ်တယ်လို့တူရကီသမ္မတကပြောဆိုလိုက်ပါတယ်ထင်ရှားတဲ့တရုတ်အတိုက်ခံတဦးကတော့ပြန်လည်လွတ်မြောက်လာပါပြီတမတော်ကာကွယ်ရေးဦးစီးချုပ်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းကတောင်းပန်စာပေးပို့ခဲ့တယ်လို့တမတော်ကဒီကနေ့သတင်းထုတ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကရင်ပြည်နယ်ကိုတွားရောက်တဲ့အကြောင်းနဲ့ပတ်သက်လို့
ဒီတော့ရန်ဟီလီရဲ့ပထမအဦးဆုံးစီးပွားရေးပြောလို့ရပါတယ်ကရင်ပြည်နယ်ကလာကျွန်တော်နားလေတာသူ့မန်တေကတော့ကြေကြေပြင်းပြင်းရှိပါတယ်အဲဒါကြောင့်လည်းသူကအကက်ပက်ကိုသူကပြည်စုံအောင်သူကလိုက်ကြည့်ရပါတယ်လိုက်ပြီးတော့သူလေ့လာပါတယ်
ကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရဦးဝေဝင်းပြောသွားတာဖြစ်ပါတယ်ပြည်စုံကိုသတင်းတွေပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူနိုင်ငံသားသတင်းဌာနကသတင်းတောက်တို့ရခိုင်ပြည်နယ်အတွင်းသွားရောက်လည်လာတဲ့ဒီကနေ့တွေ့ရှိချက်အခြေအနေနဲ့ဒီကချင်ပြည်နယ်ဖားကန့်ဘက်ကမြေစာပုံပြူကြလို့လူသေဆုံးမှုရှိတဲ့အကြောင်းကိုလည်းနားဆင်ကြားဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိငီထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ကြံစီခဲ့သူတွေဟာသစ်စပောက်တွေဖြစ်ပြီးသူတို့ကိုခေါင်းဖြတ်ကွပ်မျက်သင့်တယ်လို့တူရကီသမ္မတရစ်ဆစ်ဖ်တေးယပ်အာဒိုဝမ်ကပြောဆိုလိုက်ပါတယ်။မအောင်မြင်တဲ့အာဏာသိမ်းပွဲတစ်နှစ်ပြည့်အထိမ်းအမှတ်ပွဲကိုစနေနေ့တုန်းကတူရကီနိုင်ငံအစ္စတန်ဘူးမြို့မှာကျင်းပခဲ့ပြီးအာဏာသိမ်းဖို့ဂျူပန်းစဉ်စစ်တပ်နဲ့လူထုထိတ်တက်ရင်ဆိုင်ခဲ့တဲ့ဘိုစဖိုရက်တံတားမှာသမ္မတအာဒိုဝမ်ကအခုလိုပြောဆိုသွားတာပါ။ဘိုစဖိုရက်တံတားကိုလည်းသမ္မတအာဒိုဝမ်ကအာဇာနည်တရားလို့အမည်ပေးလိုက်ပါတယ်။အာဏာသိမ်းမှုကြံစည်သူတွေကိုထောင်ချတာတပ်ပစ်တာမျိုးတွေလုပ်တင်တယ်လို့သမ္မတကပြောတာပါ။အာဏာသိမ်းမှုမြောက်ပင့်ပေးသူတွေကိုတည်ထောင်ပေးဖို့ပါလီမန်ကသာဆုံးဖြတ်ခဲ့မယ်ဆိုရင်သူ့အနေနဲ့လက်မှတ်ထိုးအတည်ပြုမယ်လို့လည်းသမ္မတအာဒဝန်ကပြောပါတယ်။မအောင်မြင်ခဲ့တဲ့အာဏာသိမ်းပွဲတစ်နှစ်ပြည့်အတွက်ထောင်နဲ့ချီတဲ့ပြည်သူတွေဟာတူရကီအလံတွေဝှေ့ရမ်းရင်းညီညွတ်ရေးချီတက်ပွဲတွေကျင်းပခဲ့ပါတယ်။2016ခုနှစ်ဇူလိုင်လ15ရက်နေ့တုန်းကတူရကီနိုင်ငံမှာအာဏာသိမ်းပွဲဖြစ်ပွားခဲ့ပြီးအနည်းဆုံးလူ250သေဆုံးပြီးလူ2000ကျော်လောက်ဒဏ်ရာရခဲ့ပါတယ်။အာဏာသိမ်းကျိုးပန်းမှုပြီးခါစားသမ္မတအာဒိုဝမ်ကအစိုးရဝန်ထမ်း3သိန်းကျော်ကိုအလုပ်ထုတ်ပစ်ခဲ့ပြီးနောက်ထပ်လူ5000လောက်ကိုလည်းဖမ်းဆီးခဲ့တာကြောင့်ဒီပမာဏကိုကြည့်ရင်သမ္မတအပေါ်ဆန့်ကျင်သူတွေအတန်တိတ်သွားအောင်လှုံ့ဆော်ရင်းဖြစ်တယ်လို့လည်းဝေဖန်ခဲ့ကြပါတယ်ရှင်။
အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကွန်နယ်က Republican နဲ့အစ်စ်ပြန်လဲရေးဆွဲလိုက်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကြမ်းအပေါ်မှာလုံထုံးလုံးနီးဆိုင်ရာမဲခွဲဆုံးဖြတ်တာတွေကိုဆိုင်းငံ့သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်အထက်လွတ်တော်အမတ် John McCain စနေနေ့ကသူ့ရဲ့ဘယ်ဘက်မျက်လုံးအပေါ်မှာသွေးခဲနေတာကိုခွဲစိတ်ဖယ်ရှားခဲ့ပြီးတဲ့နောက်ဆရာဝန်တွေကသူ့ကို Arizona ပြည်နယ်မှာပဲတပတ်ကြာဆက်နေဖို့အကြံပေးတယ်လို့သတင်းတွေထွက်လာပြီးမှ Mr. McConnell ကအဲ့လိုကြေညာခဲ့တာပါကျွန်တော်နဲ့ Elaine ပါဝင်အထက်လွှတ်တော်မိသားစုတစ်ခုလုံးက John McCain အမြန်ဆုံးပြန်ကောင်းလာဖို့အတွက်ဆုတောင်းပါတယ်လို့ Mr. McConnell ကသူ့ရဲ့ကြေညာချက်မှာပြောထားပါတယ်။ John McCain ဆေးရုံမှာကုသမှုတွေဆက်လုပ်နေတဲ့အချိန်မှာအထက်လွှတ်တော်အနေနဲ့ဥရေပြုမဲ့ကိစ္စတွေနဲ့အဆိုပြုချက်တွေကိုဆက်လက်လှုံ့ဆော်သွားမှာဖြစ်ပြီး Better Care Act လို့ခေါ်တဲ့ပုံမှန်ကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုအဥပဒေကိစ္စကိုတော့စဉ်းစားဖို့ဆိုင်းငံ့သွားမှာဖြစ်တယ်လို့သူကပြောပါတယ်။ဩဇာကြီးမားတဲ့အထက်လွှတ်တော်အမတ် John McCain လွှတ်တော်မတက်နိုင်တဲ့အချိန်မှာအထက်လွှတ်တော်မှာအကျိတ်နယ်ဖြစ်နေတဲ့ဒီကျမ်းမာရေးစောင့်ရှောက်မှုဥပဒေကြမ်းနဲ့ပတ်သက်ပြီးမဲခွဲဖို့လုပ်တာကထိခိုက်မှုတွေရှိလာနိုင်ပါတယ်။အထက်လွှတ်တော်မှာရှိတဲ့ Republican တွေအနေနဲ့လွှတ်တော်လုံထုံးလုံနည်းအရအတားဆီးဖြစ်နေတာကိုကြော်ဖြတ်နိုင်ဖို့အတွက်မဲ90လိုအပ်ပါတယ်။ Republican တွေဟာအထက်လွှတ်တော်အမတ်နေရာ52နေရာရထားပေမဲ့အထက်လွှတ်တော်အမတ် Rand Paul နဲ့ Susan Collins တို့ကဒီဥပဒေကြမ်းကိုမဲမပေးဘူးလို့ပြောထားခဲ့ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားတွေရဲ့အဖို့အဖွားတွေနောက်ဒုက္ခသည်ဆိုင်ရာဌာနတွေကစီစဉ်နေပြီဖြစ်တဲ့ဒုက္ခသည်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ခီးသွွာလာခွင့်တမ်းမြင့်မိန့်ကနေကာကွယ်ပေးတဲ့တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဟာဝိုင်ယီပြည်နယ်အနေနဲ့လာမယ့်အင်္ဂါနေ့နေကင်းပိုင်းမှာအကြောင်းပြန်ဖို့အမေရိကန်တရားရုံးချုပ်ကပြောဆိုထားတဲ့အကြောင်းတရားရုံးချုပ်ရဲ့အများပြည်သူပြန်ကြားရေးဌာနကမနေ့စနေနေ့မှာပြောပါတယ်မွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကဒုက္ခသည်တွေနဲ့ခီးသွွာတွေကိုအမေရိကန်အစိုးရရဲ့ယာယီ ီတိုက်မြစ်ချက်အပေါ်မှာကန့်သတ်တဲ့ဟာဝိုင်ယီပြည်နယ်ခရမ်တရားသူကြီးတဦးရဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကစီရင်ချက်ကိုပယ်ဖျက်ဖို့အစိုးရကပြီးခဲ့တဲ့တောက်ချာနေ့ကတရားရုံးမှာရှောက်ထားခဲ့တာပါပြီးခဲ့တဲ့လကတရားရုံးချုပ်ရဲ့ဂျာဝင်ဆုံးဖြတ်ခဲ့မှုနဲ့စတင်ခဲ့တဲ့သမ္မတထရန့်ရဲ့ခီးသွွာလာခွင့်တိုက်မြစ်မိတ်နဲ့ပတ်သက်ပြီးနောက်ဆုံးထွက်ပေါ်လာတဲ့တရားရေးဆိုင်ရာအငင်းပွားမှုလည်းဖြစ်ပါတယ်သမ္မတထရန့်ရဲ့ခီးသွွာလာခွင့်တိုက်မြစ်ချက်ကိုကျင့်သုံးနိုင်တယ်လို့တရားရုံးချုပ်ကခွင့်ပြုခဲ့တာပါဒါပေမဲ့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်ပြည်ထောင်စုအတွင်းတရားဝင်နေထိုင်ခွင့်ရှိသူတွေနဲ့စစ်စစ်မှန်မှန်လက်ထပ်မဲ့သူတွေကိုတော့ဒီတိုက်မြစ်ချက်ကအကျုံးမဝင်ဘူးလို့တရားရုံးချုပ်ကပြောဆိုထားတာပါသမ္မတထရန့်ရဲ့ခီးသွွာလာခွင့်တိုက်မြစ်ချက်အရအမေရိကန်ပြည်ထောင်စုကိုလာရောက်ကြမဲ့အီရန်လီဗျာဆိုမာလီယာဆူဒန်ဆီးရီးယားနဲ့ယေမန်နိုင်ငံတို့ကခီးသွွာတွေကိုရပ်ပေါင်း90နောက်ဒုက္ခသည်တွေကိုတော့ရပ်ပေါင်း120တားမြစ်ထားတာဖြစ်ပါတယ်ဒီတားမြစ်ချက်ကအမေရိကန်အခြေခံဥပဒေကိုချိုးဖောက်မှုရှိမရှိရှောက်လဲချက်ကိုကြားနာဖို့လဲတရားရုံးချုပ်ကသဘောတူထားပြီးဖြစ်ပါတယ်ရှင
်အမေရိကန်သမ္မတပေါ်မှာလူမှုရဲ့ထောက်ခံမှုဟာပြီးခဲ့တဲ့ຫນွေဦးကာလကလေးကကြာဆင်းလာနေတယ်လို့လေးလာကောက်ယူမှုစစ်တမ်းအသစ်တစ်ခုကဆိုလိုက်ပါတယ်ဝါရှင်တန်ပို့စ်နဲ့ ABC သတင်းဌာနတွေရဲ့နောက်ဆုံးကောက်ယူမှုစစ်တမ်းအရတော့သမ္မတထရမ့်အပေါ်မှာလူမှုရဲ့ထောက်ခံမှုဟာပြီးခဲ့တဲ့ဧပြီလက42ရာခိုင်နှုန်း800ကနေအခုခါမှာ35ရာခိုင်နှုန်းအထိကျဆင်းလာနေတယ်လို့ဆိုပါရယ်တစ်ချိန်တည်းမှာပဲသူ့ပေါ်မထောက်ခံတဲ့ရာခိုင်နှုန်းက53ရာခိုင်နှုန်းကနေ58ရာခိုင်နှုန်းအထိတက်လာပြီးတော့အဲ့ဒီက48ရာခိုင်နှုန်းကတော့သမ္မတရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လုံးဝကိုမထောက်ခံဘူးလို့ဆိုပါရယ်သမ္မတဟောင်းဘီလ်ကလင်တန်နဲ့ဘရက်အိုဘားမားလက်ထက်တွေမှာလူမှုထောက်ခံမှုတွေဒီလောက်အထိမကျဆင်းခဲ့ပဲသမ္မတဂျော့ဂျ်ဒဗလျူဘွတ်ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းအတွင်းမှာပဲဒီလောက်အထိရောက်ခဲ့ဘူးတယ်လို့ Washington Post သတင်းစာကြီးကဆိုပါတယ်အမေရိကန်နိုင်ငံမှာနေထိုင်ကြတဲ့လူကြီး48ရာခိုင်နှုန်းကတော့ကောမှာအမေရိကန်နိုင်ငံရဲ့တည်မှုအဆင့်ဟာသမ္မတထရမ့်ရဲ့လက်ထက်မှာထိခိုက်ကျဆင်းလာနေတယ်လို့ယူဆနေကြပြီး29ရာခိုင်နှုန်းကတော့အမေရိကန်ရဲ့ရည်တည်မှုအဆင့်ဟာတက်လာတယ်လို့မှတ်ယူနေပါတယ်သမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဆက်ဆက်ဆွေးနွေးတဲ့ကိစ္စပေါ်မှာတရားမေးခွန်းထုတ်တဲ့အခါမှာတော့အမေရိကန်ပြည်သူ48ရာခိုင်နှုန်းကသူတို့အနေနဲ့သမ္မတထရမ့်ကိုလုံးဝအယုံကြည်မရှိဘူးလို့ပြောကြလိုက်ပါတယ်သမ္မတထရမ့်ရဲ့သားဒေါ်နယ်ထရမ့်ဂျူနီယာနဲ့ရုရှားရှင်တို့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းမှာတွေ့ဆုံခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကြီးကဖော်ပြခဲ့ပြီးတဲ့နောက်မှာအခုစစ်တမ်းကောက်ယူမှုကိုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ရှင်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ထံကိုလိမ့်မှုပေးပို့တဲ့တောင်းပန်စာကိုလက်ခံရရှိတဲ့အကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့သတင်းထုတ်ပါတယ်။ဇူလိုင်လ23ရက်ရက်စွဲနဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တောင်းပန်စာကအမြန်ချောဖို့လမ်းကြောင်းနဲ့ပေးပို့ခဲ့တာလို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောင်းပန်ထားတဲ့ကိစ္စတွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရာညွှန်ကြားရေးမှူးချုပ်လည်းပဲဖြစ်တယ်လို့ပြောဆိုခဲ့မှုနဲ့ပတ်သက်ပြီးတော့အစိုးရကိုအရေးယူပေးဖို့တက်မတော်ကတိုင်ကြားခဲ့တာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ဟာအစိုးရရဲ့သဘောထားမဟုတ်ဘူးလို့မြန်မာအစိုးရကပြန်ကြားပါတယ်။ဒါ့အပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်အပေါ်ပြောဆိုချက်နဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုသတိပေးဆုံးမလိုက်တယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကြေညာချက်ထုတ်ခဲ့ပါတယ်။တက်မတော်ဘက်ကတော့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ရဲ့ပြောဆိုချက်ဟာအမျိုးသားရင်ကြားစေရေးဥတီချက်ကိုထိခိုက်စေနိုင်တဲ့အပြင်အစိုးရနဲ့တက်မတော်လူမှုနဲ့တက်မတော်ကြားဆက်ဆံရေးကောင်းမွန်စေဖို့စင်စဲမပြတ်တိစောက်ရမယ့်ရေရှည်ဆက်ဆံရေးလုပ်ငန်းစဉ်ကိုအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းသုံးသပ်ပြောဆိုထားတာပါ။ဒါကြောင့်ဝင်းကြီးချုပ်ဟာအပြုသဘောနဲ့ရေရှည်ဆက်ဆံမှုမတင့်လျော်တာကြောင့်လိုအပ်သလိုစီးစစ်အရေးယူဖို့တင်ပြရခြင်းဖြစ်ပါတယ်လို့လည်းတက်မတော်ရဲ့ကအရင်တုန်းကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။
သတင်းရောင်းရင်းနဲ့တိုက်နေတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေစီကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေတွားရောက်ခဲ့တဲ့နိုင်ငံတောင်ပိုင်းပြည်နယ်ကအကြောင်းတစ်ခုမှာအလုံးလုံးနေတဲ့အလုံသမား၄ယောက်ကိုအဘူဆာယက်စစ်သွေးကြွားတွေလို့တန်ကြားရှိတဲ့တနတ်သမားတွေကဖမ်းဆီးသွားတယ်ဆိုပြီးတော့အာနာပိုင်နေကပြောကြလိုက်ပါတယ်ဆူလူခိုင်ပတိကူမြို့ကအကြောင်းဝင်းတဲ့ကိုစစ်သွေးကြွား20လောက်စနေနေ့ညတကောင်းကျော်အချိန်ကဝင်လာပြီးတော့စီးတုံနေတဲ့သူနဲ့လက်သမား6ယောက်ကိုဖမ်းဆီးခဲ့ပါတယ်အဲ့ဒီတဲကတယောက်ကတော့ထွက်ပြေးလွတ်မြောက်ခဲ့ပြီးတော့ရဲကိုအကြောင်းကြားခဲ့ပါတယ်နောက်ပိုင်းမှာတော့ဖိလစ်ပိုင်စစ်တပ်ကနောက်ထပ်တယောက်ကိုကယ်တင်နိုင်လိုက်ပါတယ် မင်းလော်မြို့တောင်ဘက်ကမိုင်90အကွာမှာရှိတဲ့ဆူလူမြို့ဟာမွတ်စလင်အများစုနေထိုင်တဲ့မြို့ဖြစ်ပြီးတော့တမရဒူဒတ်ဒီဟာအဲ့ဒီဆူလူမြို့ကိုစနေနေ့ကတွားရောက်ပြီးတော့အဲ့ဒီမှာစစ်သွေးကြောင်နဲ့တိုက်ပွဲအတွင်းမှာဒဏ်ရာရခဲ့တဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေကိုစူးတိုက်စိတ်တွေချင်းမြင့်ခဲ့ပါတယ်လူတွေကိုပြန်ပြီးဆွဲဖမ်းဆီးနေတဲ့စစ်သွေးကြောင်တွေကိုအပြည့်ပြတ်ချေမှုမို့တမရဒူဒတ်ဒီကဖိလစ်ပိုင်တပ်တွေကိုညွန်ကြားထားပြီးလည်းဖြစ်ပါတယ်စစ်သွေးကြောင်တွေဟာနိုင်ငံသားအပါအဝင်ဖိလစ်ပိုင်တစားကန်ဒီအတော်များများကိုစူးလူဒေသကတော်ရီထဲမှာထိမ့်သိမ်းထားပါတယ်။တစ်ချိန်တည်းမှာပဲအပူဆော်ရအဖွဲ့ဝင်တွေနဲ့မူရင်မောင်ခိုတမားတွေအပါအဝင်အကျဉ်းသား14ယောက်ဇူလူခရိုင်ဂျိုလိုမြို့အစိုးရဝင်အတွင်းမှာရှိတဲ့ Yes Khan အကျဉ်းထောင်ကနေလွတ်မြောက်သွားခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
။ထောင်ဒဏ်ချခံထားရတဲ့ထင်ရှားတဲ့အခွင့်အရေးလှုပ်ရှားသူတို့ကိုတရုတ်အစိုးရကပြန်လွှတ်ပေးလိုက်ပါတယ်။ထောင်ဒဏ်၄နှစ်ချခံခဲ့ရပြီးတဲ့နောက်မနေ့စနေနေ့ကရှုဇီယန်ပြန်လည်လွတ်မြောက်လာတာပါ။သူရဲ့ကျမ်းမာရေးအခြေအနေကောင်းမွန်တယ်လို့ရှင်းနေဖြစ်သူကပြောပေမဲ့တခြားအကြောင်းအရာတွေကိုတော့မပြောပါဘူး။အများပြည်သူတည်ငြိမ်ရေးကိုပြက်ပြားစေဖို့ရည်ရွယ်ချက်နဲ့တရားမဝင်လူထုစည်းရုံးပွဲတစ်ခုကိုဥဆောင်လှုပ်ရှားခဲ့တဲ့ဆိုတဲ့ဆွဲဆိုချက်နဲ့2014ခုနှစ်ကပြစ်ဒဏ်စီရင်ခံခဲ့ရတာပါ။အစိုးရကိုဝေဖန်သူတွေကိုနှုတ်ပိတ်သွားအောင်လုပ်တာမှရေးရရရမရှိလာတဲ့ဒီဆွဲချက်ကိုသုံးတာလို့လည်းတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ရှုစီယန်ကအရက်သားတဲ့လှုပ်ရှားမှု New Citizen Movement ရဲ့တီထောင်သူတို့လည်းဖြစ်ပါတယ်ဒီလှုပ်ရှားမှုကွန်ရက်ကဘေကျင်းမြို့တော်နဲ့တခြားမြို့တွေမှာငြိမ်းချမ်းစွာဆန္ဒပြခဲ့ကြသူတွေစူးစီးထားတဲ့အဖွဲ့တစ်ခုဖြစ်ပေမဲ့လို့အာဏာရတရုတ်ကွန်မြူနစ်ပါတီရဲ့မူလရည်မှန်းချက်ပေါ်မှာအခြေခံပြီးတော့ဆောင်ရွက်တာဖြစ်ပါတယ် New Citizen Movement ရဲ့အတွေ့အခေါ်ကအစိုးရကိုဖြုတ်ချဖို့မဟုတ်ဘဲခိုင်မာလာဖို့ဖြစ်တယ်လို့ရှုစရန်က2010ပြည်နှစ်ကအက်ဆေးတစ်ပုဒ်မှာရေးသားခဲ့ပါတယ်တရုတ်နိုင်ငံတွင်းမှာလူဒန်းစားတရက်ကိုဖယ်ရှားပြီးတခြားလူဒန်းစားတရက်နဲ့အစားထိုးဖို့မဟုတ်ဘဲတဟဇာတဖြစ်လာစေဖို့ဖြစ်တယ်လို့လည်းရေးသားခဲ့ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတင်ရထိုင်တဲ့ကိုရင်နိုင်တို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံဆန်ယာကုလသမဂ္ဂလူခွင့်ထူးကိုစလေကင်းပြည်နယ်ကိုတွားရောက်တဲ့အကြောင်းနဲ့အရင်စပါမယ်ရှင်မြန်မာနိုင်ငံကလူခွင့်ရင်အခြေအနေတွေကိုလာရောက်စုံစမ်းဖို့ရောက်ရှိနေတဲ့မြန်မာနိုင်ငံဆန်ယာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်စီယန်ဟီလီဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီးရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ကရင်လူမှုအဖွဲ့အစည်းတွေကိုတွေ့ဆုံနေတယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရကပြောပါရယ်ဒါဟာကရင်ပြည်နယ်ကိုကုလသမဂ္ဂအထူးကိုယ်စားလှယ်ပထမဦးဆုံးအကြိမ်တွားရောက်တဲ့ခီးစဉ်လည်းဖြစ်ပါရယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတယ်မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံကလူခွေရေးအခြေအနေတွေကိုလာရောက်စုံစမ်းမှုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်မေဆန်ဟီလီဟာသူ့ရဲ့12ရက်တာခီးစဉ်အတွင်းမနေ့တုန်းကတော့ရှမ်းပြည်နယ်ကိုတွားရောက်ခဲ့တာပါရန်ကုန်မြို့ကိုခေတ္တပြန်လာခဲ့ပြီးတဲ့နောက်အခုလိုကရင်ပြည်နယ်ဘက်ကိုခီးဆက်တာလည်းဖြစ်ပါတယ်ကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်မေဆန်ဟီလီပထမဦးဆုံးအကြိမ်တွားရောက်တာဖြစ်တဲ့ကရင်ပြည်နယ်ခီးစဉ်တွင်မှာတော့ကရင်ပြည်နယ်အစိုးရနောက်ကရင်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံနေတဲ့အကြောင်းကုလအထူးကိုယ်စားလှယ်မေဆန်ဟီလီနဲ့အတူခီးစဉ်မှာလိုက်ပါနေတဲ့ကုလသမဂ္ဂမြန်မာနိုင်ငံရဲ့ရန်ကုန်ရုံးတာဝန်ခံဦးအေးဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
ဟုတ်ကဲ့ခင်ဗျာဒီနေ့ဒေါက်တာရန်ကြီးကြီးနဲ့အဖွဲ့ရပါတော့ဒီနေ့ကရင်ပြည်နယ်ဖအားမျိုးရောက်ပါတယ်အဲရောက်ပြီးတော့ဒီကရင်ပြည်နယ်ဆူရနဲ့တွေ့ပြီးတော့ပါပြီအခုဒီနေ့ကျန်တာတွေကတော့ရက်သက်အဖွဲ့စည်းနေတွေ့လို့ပါခင်ဗျာ
ဟုတ်ကဲ့အဓိကကဒီကရင်ပြည်နယ်ကအင်္ဂါဒါပထမဦးဆုံးချိန်ခီးစဉ်လို့ပြောလို့ရလားရှင
်ပြောလို့ရပါတယ်ခင်ဗျာဒါဒီဒေါက်တာရန်ကြီးကြီးရဲ့ပထမဦးဆုံးခီးစဉ်လို့ပြောလို့ရပါတယ်ကရင်ပြည်နယ်ကလာ
ဟုတ်ကဲ့ဘာကြောင့်သူကရင်ပြည်နယ်ကိုဒီတစ်ခေါက်မှရွေးချယ်ရပါလဲအင်ကေဟုတ
်ကျွန်တော်နားလေတာသူ့မန်တေကတော့ကြီးကြီးပြင်းပြင်းရှိပါတယ်အဲဒါကြောင့်လည်းသူကအကက်ပက်ကိုသူကပြည်သူအောင်သူကလိုက်ကြည့်ရပါတယ်လိုက်ပြီးတော့သူလိလာပါတယ
်အခုဒီကရင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့တဲ့အခါမှာပေါ့နော်အင်ကေအဓိကဘယ်လိုအကြောင်းအရာတွေဆွေးနွေးပြပါလဲရှင
်အဲဒါကတော့တကားပြည်စီတဲ့အတွက်ကျွန်တော်ဒီဟာကိုတော့ပြောပြမရှိပါဘူး
ဟုတ်ကဲ့အခုကတော့ရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံနေတဲ့အနေအထားမှာရှိတာပေါ့နော
်
ဟုတ်ကဲ့ဒီကရင်ပြည်နယ်ခီးစဉ်ပြည်ရောဘယ်ကိုသွားဖို့ရှိပါလဲရှင
်အာဒါဘီတနေပြီးတော့တက်မှာပ
ါဟုတ်ကဲ့နေပြီးတော့မှဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုအစီအစဉ်ရောရှိပါလားရှင
်ပြင်မယ်လို့ကျွန်တော်ယူဆပါတယ်ဒါပေမဲ့ကျွန်တော်ဒီအစီအစဉ်တွေကတော့အသေးစိတ်ကျွန်တော်မတည်သေးပါဘူ
းကရင်ပြည်နယ်ကိုလာလေ့လာတဲ့ကုလသမဂ္ဂအနေနဲ့ကရင်လူမှုရင်ဆိုင်တွေ့ကြုံနေရတဲ့အခက်အခဲတွေကရင်ပြည်နယ်အတွင်းကဆက်ရုံအလုပ်ရုံတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနိုင်တဲ့အခြေအနေအနေအထားတွေကိုအဓိကထားလေ့လာတင်ပါတယ်လို့တာကဘောလူငယ်အဖွဲ့ကနော်ပီတလောကအကြံပြုပါတယ
်ဒီလူမျိုးကရင်ပြည်နယ်ကိုလာပြီးတော့ဟိုလေ့လာတယ်အဓိကကတော့ဒီတနည်းနည်းတစ်ချက်ချင်းကြာရင်ဒီဒုက္ခတွေဆက်မှရှိနေတယ်ဟိုကျွန်တော်တို့ပြည်သူတွေလည်းပြန်လာမှာပဲလေအဓိကမြေယာပေါ့နော်မြေယာကိုသူတို့ပြင်မလာချိန်မှာသူတို့ပြည်သူတွေကြာလေးချိန်မှာပေးသူတို့ဆိုင်လေးတည်တယ်သူကတော့ခုပြင်ပြီးနေမှာအဓိကထောက်ပြတဲ့ဟာကတော့ ဒီတာမီတွေစက်ရုံပေါ့နော်အရင်တော့ကျတော့ကျမတို့ပါရမတစ်ခေါက်မှာစစ်တန်ကြပေါ့နော်ကျမတို့ကဆက်ပြေးခဲ့ရတယ်ဒါပေမဲ့နောက်ပိုင်းကျရင်ဒီတပွားပေါင်းချင်းပေါ့တပွားပေါင်းချင်းပျက်စီးမှုကြောင့်ကျမတို့နောက်တစ်ချိန်ပေါ့ဆက်ပြေးရမယ်ခင်ရှိတယ်ပေါ့နော်ဥမာတစ်ပြင်ပြင်နယ်မှာဆိုလို့ဆိုဒီဒီဆောင်မဲ့အစည်းအဝေးစီမံခန့်နေဖြစ်တဲ့ဒီဟိုက်စီးဒမ်တို့ဒီတာမီတွေစက်ရုံတို့ရှိတယ်ပေါ့ဒါကြောင့်မလို့အကြွေကြီးဟာတို့ကျမတို့ကပေါ်တက်တယ်ပဲကျမတို့ကဒီဟာကိုကျမတို့နိုင်ငံရဲ့စိုင်းလိုအခြေအကျောင်းလုံးဝမယ်ဆိုလို့ရှိတာနောက်ပိုင်းကျရင်လူတွေကစစ်တန်ကြောင့်မဟုတ်ပဲနဲ့တဘောဘေးတန်ကြောင့်ဟိုပြန်ထွက်ပြေးရဖို့ဟိုတင်းရှိတယ်ပေါ့နော
်ကရင်ပြည်နယ်ကိုအခုလိုကုလအထုကိုယ်စားလှယ်လာရောက်လေ့လာနေချိန်မှာကရင်ပြည်နယ်အတွင်းကဆေးရပဋိပက္ခတွေကြောင့်နေဆက်တွေကိုတင်းချောင်သွားရတဲ့ကရင်စစ်ဘေးဆစ်ဆောင်ဒုက္ခတွေတွေနေရရင်ကိုစိတ်ချလုံခြုံစွာပြန်လာနိုင်ရေးကုလသမဂ္ဂဘက်ကကူညီဆောင်ရွက်ပေးဖို့ကိုတိုက်တွန်းလိုပါတယ်လို့ကရင်ဒုက္ခတွေကော်မတီ KRC ရဲ့ဥက္ကဋ္ဌဦးစောရောဘတ်ထွေးကမြစ်တာရက်ခံပါတယ
်ကျွန်တော်တို့လူကြီးတွေ့ရတော့သူတို့ဖြစ်မှာနော်ကျွန်တော်ကတော့အဲဒီဒုက္ခတွေနဲ့ပတ်သက်တာအခုလောလောဆယ်မှာလည်းကျွန်တော်တို့ရှိသလောက်ဆိုရင် the top fashion နဲ့ဆက်လို့ရှိရင်ဒုက္ခတွေတွေလည်းပံ့ပိုးတွေတော့တော်ဝဲတော့ရှော့တော့ကြာတော့မယ်ဒါကြောင့်ကျွန်တော်တို့ခဲခဲရတဲ့အဲဒီအစိတ်ချနဲ့ပတ်သက်တာလည်းရှိတယ်နောက်တစ်ခုကလည်းကျွန်တော်တို့ပြန်လို့ရှိရင်ကျွန်တော်ခဲခဲဘာမှအားမလုပ်ဘူးကိုစီလူကျွန်တော်တင်နေတွေ့လာတယ်နေတွေ့လာကြည့်ရတယ်ပတ်ဖို့ဟောလဲဘာမှသူတို့ကပြောဘူး
ကုလသမဂ္ဂအနေနဲ့ကရင်ဒုက္ခသည်တွေအရင်နိုင်ငံတော်ကိုတိုက်တွန်းပေးဖို့ကိုလည်းအုံဖြံဒုက္ခသည်စခန်းရဲ့တာဝန်ခံဥက္ကဋ္ဌဦးစောဝါထေကလည်းပြောပါရယ
်ကုလသမဂ္ဂကလည်းနိုင်ငံတော်တိုင်ပင်ခံဒုအောင်ဆန်းစုကြည်နဲ့ခံပမာနဲ့စမှာဖြစ်တဲ့ဒုက္ခသည်တွေပြန်လာဖို့သူကတော့ကြိုးစားပါတယ်တဲ့အဲ့ဒီကျူရုံမှုပေါ်မှာယူအန်အတောင်ခံကလည်းကျူစုယုံနေတော့မပြီးဘူးပေါ့အဲ့ဒီလူတွေအတွက်စားဖို့နေရေးပညာရေးစားမလူမှုရေးစားစားရေးရာကူညီဖို့အတွက်တိုက်တွန်းတဲ့အပေါ်မှာလက်ရှိအစိုးရသို့လည်းကောင်းစမတော်သို့လည်းကောင်းဒီချန်ပီယံကိုလက်ခံပြီးတော့အကောင့်ထဲပေါ်သွားမယ်လို့တော့ကျွန်တော်တို့ကတော့ယုံကြည်ထားပါတယ်နော
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မေရှန်ဟီလီဟာသူ့ရဲ့ကရင်ပြည်နယ်ခီးစဉ်အပြီးမှာတော့နေပြည်တော်ကိုခီးဆက်ဖို့ရှိပါတယ်ဇူလိုင်လ10ရက်နေ့ကနေဇူလိုင်လ22ရက်နေ့အထိ12ရက်တာကြာမြင့်မဲ့သူ့ရဲ့6ကြိမ်မြောက်မြန်မာပြည်ခီးစဉ်အပြီးမှာတော့သတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပြီးဒီခီးစဉ်ကနေအပြန်မြန်မာပြည်တွင်းကသူစုံစမ်းလေ့လာတွေ့ရှိခဲ့သမျှလူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတွေ့ရှိချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြအစီရင်ခံသွားဖို့ရှိနေပါတယ်ရှင်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားလှယ်ကျင်းပနယ်ကိုရောက်ရှိနေတဲ့အကြောင်းကိုမဆုမွန်တင်ပြခဲ့တာဖြစ်ပါတယ်။စစောကကျင်းပနယ်စာရခိုင်ပြည်နယ်လို့မာရွင်ဖမိတဲ့အတွက်လည်းတောင်းပန်အပ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတလဲကြည့်ကြရအောင်ပါ။ပြည်ပခတွေရှိနေတဲ့ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့ကိုဖီအန်န်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုတရားရင်ငယ်နှုန်းအကောင့်ထဲပေါ်ဖို့ခက်ခဲပေမဲ့လက်ရှိအဖြစ်90ရင်ငယ်နှုန်းလောက်တော့အကောင့်ထဲပေါ်နေပြီလို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကပြောပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုသတင်းယူဖို့တွားရောက်နေတဲ့ပြည်ပသတင်းစာနယ်ဇင်းအဖွဲ့ရဲ့နောက်ဆုံးရခီးစဉ်မှာရခိုင်ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးပြောခဲ့တာပါဒီခီးစဉ်မှာပါသွားတဲ့ VOA ဖွဲ့သားဒေါခင်မျိုးသက်ကိုကိုသားညုတ်ဝီကခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားပါရယ်ရှင်
ဒေါက်ကင်မြူသက်လို့ဒီနေ့ရခိုင်ပြည်နယ်ခီးစဉ်ရဲ့နောက်ဆုံးနေ့ပေါ့နော်ဒီရခိုင်အစိုးရအဖွဲ့ဝန်ကြီးချုပ်ကိုနိုင်ဦးဆောင်ပြီးတော့သတင်းစာရှင်းလင်းပွဲပြုလုပ်ပေးတယ်လို့သိရပါတယ်ခင်ဗျာအတိတ်ကသူတို့ပြောချင်တဲ့အကြောင်းအရာပေးချင်တဲ့ message ရာဒီသတင်းစာရှင်းလင်းပွဲမှာဘာကိုပြောချင်တာလဲခင်ဗျာ
သူတို့ကဒီရခိုင်အစိုးရအဖွဲ့ကနေပြီးတော့ပေါ့နော်ဒီ data တွေမှာမတည်ငြိမ်တဲ့အတွက်ကြောင့်မလို့တည်ငြိမ်အောင်မနေစူးစမ်းနေရပါတယ်ဆိုတာကိုသူတို့ပြောချင်ပါတယ
်အခုကုလသမဂ္ဂဟိုပါပေါ့နော်ဒီရခိုင်အကြံပေးဖွဲ့မှာပါတယ်မစ္စတာကိုဖီအန်နိုင်အကြံပေးချက်ကနော်ဘယ်တိုင်းဒါဒီအကောင့်ထဲပေါ်ပြီးလဲလို့မေးကြပါတယ်မေးတဲ့အခါမှာသူကတရားရခိုင်နှုန်းရဖို့ခက်ခဲပါတယ်ဖြစ်နိုင်မှုခက်ခဲပါတယ်ဟိုက90ရခိုင်နှုန်းဝင်ချင်တော့အကောင့်ထဲပေါ်နိုင်ပါပြီတဲ့
ဟုတ်ကဲ့
တက်နိုင်တယ်များတော့မောကျမရဲ့ပညာရဲ့တက်နိုင်များဆောင်ရွက်နေပါတယ်ဆိုပြောပါတယ
်တရားရခိုင်နှုန်းလုံးအကောင့်ထဲပေါ်ဖို့ခက်တယ်ဆိုတာဘာကြောင့်လို့သူတို့အကြောင်းပြသည
်သူတို့နေနေမှာဟိုကလုံခြုံရေးနဲ့ပတ်သက်ပြီးတော့ရှင်းလင်းမှုတွေလုပ်နေရတယ်တို့တိုးကြံတလို့ရှိတိုးမသွားနိုင်တဲ့အကြောင်းအရာရှိတယ်လို့ပြောပါ
တယ်ဒီခိုင်ပြည်နယ်အတွင်းမှာသူတို့ဒီလုံခြုံရေးအရာသူတို့စစ်ဆင်ရေးတွေမှာဆောင်ရွက်တဲ့အခါမှာလူခွင့်ချိုးဖောက်မှုတွေရှိတယ်တချို့ဆိုလို့ရှိရင်လူခွင့်ဖွဲ့စည်းရေးဂျီနိုဆိုက်ပေါ့နော်လူမျိုးတုံးတပ်ဖြတ်မှုတွေဖြီးကျွလွန်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေရှိပါတယ်ဒီပေါ်မှာတော့ဒီဝန်ကြီးချုပ်အနေနဲ့ဗာပြောလဲခင်ဗ
ျလူမှုဝန်ကြီးကနေပြီးတော့ပြန်ပြီးတော့ဖြေပါတယ်ဥပဒေစိုးမိုးဖို့နဲ့ဖွံ့ဖြိုးဖို့ကိုဦးစားပေးပြီးလုပ်နေတယ်နောက်ပြီးတော့လုံခြုံရေးအတွက်သူတို့ဘဲမလိုက်တယ်လုပ်တာပါပေါ့နော်ဘန်းတူပဲဟိုအကောက်ွယ်ပြပါတယ်ဘယ်မှဖဲမလိုက်ဘူးကျန်လို့ဆိုင်လုတ်တဲ့ဟိုဟာမရှိပါဘူးပေါ့နော်နောက်ပြီးတော့တည်ဆုံးပြီးလက်နဲ့တည်ပါတော့အခုတတိပြန်မရသေးတာဟာဒေတာတွေမှာအန်ဒီရရှိနေတယ် ပေါ့နော်အဲ့တော့စစ်စင်ရေးနဲ့ဝင်ပြီးတော့ဒါတွေကိုရှင်းလင်းနေရတယ်ပေါ့နော်ဒါနှစ်ဖက်လုံးကိုထိခိုက်နိုင်တဲ့အတွက်ကြောင့်မလို့ဟိုတိတ်ချလုပ်နေရတာပါတဲ့ဒါလူမျိုးလုံးတပ်ဖြတ်မှုမဟုတ်ပါဘူးပေါ့နော်
အရှင်တို့ကသတင်းတောက်တွေတွားပြီးတော့လေးလာကြတဲ့ခါမှာတချို့ဒေသခံအထူးသဖြင့်ပေါ်ဒီဒီဒေသခံမွတ်စလင်တွေဘက်ကသူတို့ပေါ်လူခွင်ချိုးဖောက်မှုတွေနောက်တစ်ခုကမတရားလိန်ဆက်ဆံခံရတဲ့အမျိုးသမီးတွေကပြောရဆူရာကြီးရှိပါတယ်ဒီတစ်ခေါက်မှာဘယ်လိုတွေ့ရလဲခင်ဗျဟို
သူတို့ကသတင်းကိုလွတ်လွတ်လပ်လပ်တွားပြီးပါပေါ့နော်ဆိုပြီးတော့သူတို့ကရွာဒီဟိုအဝေးမှာပဲထိတ်မှာပဲနေခဲ့ပါတယ်ကိုကြိုက်တာမေးကြပါဆိုတော့တွားတဲ့ခါမှာဒီလာအုပ်စုလိုက်လာပြီးတော့အကောင်အောင်ပြောကြပါတယ်မနေ့ကဆိုလို့ရှိရင်တွားခဲ့တာဒီမောင်တော်မြောက်ဖက်မှာကြားကောင်းတောင်နေရာကိုတွားခဲ့ပါတယ်အဲ့နေရာမှာဆိုလို့ရှိရင်တတန်းမှုတယောက်ကိုသူတို့တနက်နဲ့ချောင်းပြက်လို့တည်သွားတယ်တည်သွားတဲ့အခါမှာအဲ့မှာစစ်စင်ကြီးတွေလှုပ်တယ်ပေါ့နော်စစ်စင်ကြီးလှုပ်တဲ့အခါမှာအမျိုးသမီးတယောက်ကထွက်ပြေးတဲ့သူ့ရဲ့အဖေကိုဖမ်းပြီးတော့ဟိုတပ်ပြန်မီးရှို့တယ်ပေါ့နော်အဲ့လိုမျိုးမျိုးမြင်ထုတ်ကြတယ်ဒါမျိုးတွေနောက်တချို့ကလည်းသူ့သားကိုဖမ်းထားတယ်ထမ်းထားတဲ့အခုတတိပြန်မလှုပ်သေးဘူးပေါ့နော်ကျတော့ဒီတော့ရမန်နဲ့ဖန်ခါတဲ့လူတွေဟိုများနေပြီပေါ့နော်အဲ့ဒါမျိုးတွေလာပြောကြတာရှိပါတယ်။နောက်အတမအပြုကျင်ခံရတယ်ဆိုတော့သူကလည်းဟိုကောင်အမျိုးသမီးတွေလည်းတွေ့ကြရပါတယ်။သူကလည်းသူ့ကိုပေါ့နော်ဒီလိုအတမပြုကျင်တဲ့ဗန်းကနေပြောပါတယ်။ကိုကလည်းတိုက်ရိုက်မင်းလို့မရတဲ့ခါကျတော့ဘာသာပြန်တဲ့တစ်ဆင့်နေရတော့ဟိုတွေ့ခွင့်တော့ရပါတယ်။ဟိုအကုန်လုံးပေါ့လေဟိုလိုက်ဟိုလွတ်လွတ်လပ်လပ်လည်းတွားပြီးချိန်ခွင့်ရပါတယ
်။ခုနကသူတို့ပြောကြတဲ့လူခွင့်ချိုးဖောက်မှုတွေလိမ်မန်းဆန်လိမ်မဲဆိုင်ရာအရာသူတို့စော်ကားခံရတယ်ဒီလိုကိစ္စမျိုးတွေကိုတလုံးလုံးကဆိုရင်နိုင်ငံတော်တိုင်ပင်ရုံးကောအစိုးရအာဏာပိုင်တွေကသူတို့တိုင်မှာတိုင်လို့ရှိရင်ရေးယူမယ်လို့ပြောထားရှိတယ်သူတို့ကတော့မတိုင်ကြဘူးလား
Great case ရှိတာကိုတိုင်တဲ့လူလည်းရှိတယ်မတိုင်တဲ့လူလည်းရှိတယ်သတင်းတောက်တရားနဲ့တစ်ဆင့်သတင်းပေးရင်းနဲ့ပဲတိသွားပြီးတော့အာဏာပိုင်တွေကလာပြီးဆက်စည်းတာတွေရှိတယ် main key အနေနဲ့တိုင်ဖို့ဆိုတာအချိန်နဲ့ကြည့်ရတာသူတို့ကပညာလည်းမတတ်ကြပါဘူးသိပညာသိကျွဲတဲ့ပုံမပေါ်ဘူးတဲ့ယောက်ျားဘေးကဒီပေါ့နော်တတ်သိနားလေတဲ့ဒီရွာတွေကလူတွေကဟိုဓာတ်လုံးဓာတ်လုံးဆိုလုံနေတဲ့ပုံမျိုးတွေအဲ့လိုမျိုးတွေတွေ့ရပါတယ
်ဒီအစိုးရကနေပြီးတော့နောက်ဆုံးဒီသတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာရောသူတို့အနေနဲ့ဒီနေမြေဒေသနဲ့ပတ်သက်လို့ဘယ်လောက်ထိသူတို့နည်းနည်းနည်းလုံနိုင်နေပြီလဲဘယ်လောက်ထိလုံခြုံရေးကဆောင်ရွက်နိုင်ပြီလဲသူတို
့ဝင်းကြီးဦးမြင့်ကပြောပါတယ်ဒီဒေတာထဲမှာသူတို့အတက်နိုင်ဆုံးဟောနော်လုံခြုံရေးနဲ့ဟိုဖွံ့ဖြိုးတိုးတက်ရေးတွဲပြီးလုပ်ပါတယ်ဗျဘာဖြစ်လို့လဲဆိုတော့ဒီလုံခြုံနဲ့ထိဆောင်ရင်ဖွံ့ဖြိုးတိုးတက်ရမရှိပါဘူးဒါကြောင့်ဖွံ့ဖြိုးတိုးတက်ရေးတွဲပြီးလုပ်ပါတယ်လုပ်တဲ့အခါမှာဆော့ဆော့လို့ပေါ့နော်အခုလုံနေရင်တန်လာမှာမှာအခုလိုမျိုးဖြစ်တယ်ခတ်တယ်ဟိုလူတွေဟိုကြောက်အောင်တော့အဲ့လိုအဲချင်းချောက်တဲ့ဟာတွေတွေ့နေရပါတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကိုဖြည့်ရှင်းနေရတာနဲ့အခုရှေ့မတိုးနိုင်ဖြစ်နေတယ်ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့အခုကြားအောင်သူတို့ကြိုးစားပြီးရှင်းနေပါတယ်ရှင်းတဲ့အခါမှာလည်းသူတို့မှာပြဿနာကငွေကြေးပြဿနာပေါ့နော်ဟိုတည်းကရခိုင်ပြည်နယ်အစိုးရမှလည်းငွေမရှိတော့ဟိုတည်းဒီပြည်နယ်အစိုးရကကျင်ကိုဒီပဟိုကနေပဲအဝါပေါ့နော်အဲ့ရထောက်ပံ့မှုတွေနဲ့လည်းသူတို့ဒီပြည်နယ်ခွင့်ပြုရေးတော်ဆိုသူတို့ကြိုးစားပြီးလုပ်နေပါတယ်ပြောပါတယ
်ဟုတ်ကဲ့ဒေါက်ကင်မြို့သားကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကိုရောက်နေတဲ့ VOA အဖွဲ့သားဒေါခင်မြို့သက်ကိုကိုသားညို့ဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါရဲ့ရှင်။အခုတော့ဖားကန့်ဘက်ကမြေစာပုံပြကြတဲ့အကြောင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်လုံငင်းကျေးရွာအုပ်စုထဲမှာမြေစာပုံပြကြတာကြောင့်ရေမဆေးကြောက်ရှာဖွေသူတွေ၄ဦးထက်မနည်းပါသွားပါတယ်။အခုလိုမြေစာပုံပြကြမှာပါသွားတဲ့သူတွေရဲ့နောက်ဆုံးအခြေအနေအကြောင်းကိုဆက်သွယ်မြင်းမြန်းထားတဲ့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတော်မိုက်အေးမာကသတင်းပေးပို့ထားပါရဲ့ရှင်
။အကြခဏဆိုသလိုမြေစာပုံပြကြမှုတွေနဲ့လူသေဆုံးမှုတွေဖြစ်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကလုံခင်ကျေးရွာအုပ်စုမှာဇူလိုင်လ15ရက်နေ့ကမြေစာပုံပြကြတာကြောင့်ရေမဆေးကြောက်ရှာဖွေသူတွေက၄ဦးထက်မနည်းမြေစာပုံပြကြတဲ့အထဲပါသွားပြီးသေဆုံးသူ3ဦးရှိသလိုတူကတော့ရှာဖွေနေစေဖြစ်တဲ့အကြောင်းကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကဦးလက်မောင်လက်တောင်ကပြောပြပါတယ
်။ဟုတ်ကဲ့၄ယောက်ပါသွားတယ်ပေါ့လေ။အဲ၄ယောက်ထဲမှာကချင်၃ယောက်ပုံမှန်၃ယောက်ပေါ့။ဖြေသွားတယ်ဖြေသွားတယ်။ဟုတ်အ၄ယောက်၄ယောက်ပါသွားတယ်ပေါ့လေ။၄ယောက်ပါသွားတဲ့အချိန်မှာ၃ယောက်ကပေါ်လို့ရတယ်၄ယောက်ကပေါ်လို့မရဘူး။အဲ့ဒါလူလုံးဖြစ်တဲ့
နတ်မော်ကြီးရွာအုပ်စုမှာတော့ဂျွန်လ၁၀ရက်နေ့ညနေပိုင်းကကဘာပြိုကျတဲ့အတွက်ရေမဆေးကြောက်ရှာဖွေသူတွေကလူတဦးတေဆုံးပြီးငါ့ဦးထက်မနဲ့ပြင်းထန်စွာဒဏ်ရာရရှိခဲ့တဲ့အတွက်စိတ်ရုံပိုကူးစားခဲ့ရပါတယ်။ဒီလိုကဘာပြိုကျမှုတွေမြေစာပုံပြိုကျမှုတွေမကြာခဏဖြစ်နေပေမဲ့ရေမဆေးကြောက်ရှာဖွေသူတွေကတော့ရောပါသွားတာမရှိဘဲထောင်ထဲချီပြီးရှိနေပြီးကြောက်စိမ့်တူးဖို့နေတာကိုဆက်လုပ်နေတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။ကြောက်မြတ်တူးဖို့မသင့်တဲ့ကုမ္ပဏီတချို့ကလည်းရန်နာထားပေမဲ့ဆက်ပြီးတော့ပြန်လုပ်နေတာတွေ့ရတယ်လို့လည်းဦးလက်မောင်လက်တောင်ကပြောပါတယ်။
ောက်ကျောင်းထဲတော့ဒီနေ့တော့ဖြစ်သွားတာပေါ့။အရင်တော့ကျွန်တော်တောင်းဆိုလဲတဲ့ခါကျတော့သူ့ကားတွေကျတော့လမ်းမပေါ်မှာခင်ဗျားမကလည်းမောင်းလို့ဒီပြီးတော့အဲ့စမ်းနဲ့ရင်းထွက်သွားတဲ့ခါကျတော့ဒီစက်ကန်းလုံးနဲ့ဖွဲ့တော်တော်လေးတော့သူ့ရန်သားစားထိုင်တယ်။ဟာဖြစ်တယ်။ဖြစ်တာကအဲ့ရန်သားဆိုင်ထားတဲ့ကွန်မြူနတီကမနာပဲနဲ့လုံနေကြတာသိရတယ်
။ကချင်ပြည်နယ်ဖားကတ်မြို့နယ်စိတ်မှုအုပ်စုနတ်မော်ကျေးရွာအတွင်းရေမစေးကြောက်ရှာဖွေသူတွေဟာကြောက်ကဘာပြိုကြတဲ့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကလည်းလူ6ဦးသေဆုံးခဲ့ပြီးတချို့ဒဏ်ရာရရှိခဲ့ပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်လုံခင်ကျေးရွာအုပ်စုမှာကြောက်စိမ်းရှာဖွေတဲ့ကုမ္ပဏီတွေကစွန့်ပစ်မြေစာပုံတွေစွန့်ပစ်ရာကနေရေစာပုံပြိုကြတာကြောင့်ရေမစေးကြောက်ရှာဖွေသူတွေက2ဦးဟာပြီးခဲ့တဲ့2016ခုနှစ်ကုန်ပိုင်းအတွင်းကသေဆုံးမှုဖြစ်ခဲ့ပြီးတချို့ပျောက်ဆုံးတာတွေလည်းဖြစ်ခဲ့တာပါ။ကချင်ပြည်နယ်မှာကြောက်စိမ်းတူးဖော်တဲ့လုပ်ငန်းကနေထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြိုကြတာတွေကြောင့်ဖားကန်ဒေတာမှာလူသေးဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာရာနဲ့ချီတောက်ဆုံးနေတာတွေရှိသလိုတခါတရံမှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးသေဆုံးကြတာတွေလည်းဖြစ်ခဲ့ရတာပါ2016ခုနှစ်ထဲမှာတော့ရေစာပုံပြိုကျတာကြောင့်လူဒလာဇင်ကျော်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းကကြောက်စိမ့်တူဖော်မှုတွေကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘောပေါက်မှုနဲ့ဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီကံမဲ့ကြောက်စိမ့်တူဖော်မှုတွေကိုအစိုးရသက်အနေနဲ့စီကံတင်ကျပ်မှုမလုပ်နိုင်ခင်မှာခိတဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘောပေါက်ဝင်ကြီးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာတောင်းဆိုထားပါတယ်ရှင
်မိုင်အေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ် VA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်နောက်နောက်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှတ်တင်ကြီးထိုက်ကြေညာပေးပါမယ်ရှင်
တရကိနိုင်ငံမှာပြီးခဲ့တဲ့နှစ်ကမှအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ဂျန်စီသူတွေဟာတစ်ဆပောက်တွေဖြစ်ပြီးသူတို့ကိုခေါင်းဖြတ်ကွက်မြတ်တင်တယ်လို့တရကိသမ္မတရစ်စစ်ထီရဲ့အာဒိုဝန်ကပြောဆိုလိုက်ပါတယ်။မအောင်မြင်တဲ့အာဏာသိမ်းပွဲတစ်နှစ်ပြည့်အထိမ်းအမှတ်ပွဲကိုစနေနေ့တုန်းကတရကိနိုင်ငံအစ္စတန်ဘူးမြို့မှာကျင်းပခဲ့ပြီးအာဏာသိမ်းဖို့ဂျိုးပန်းစဉ်စစ်တပ်နဲ့လူထုထိတ်တဲရင်ဆိုင်ခဲ့တဲ့ဘော့စဖော့ရတ်တံတားမှာသမ္မတအာဒိုဝန်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell က Republican နဲ့အသစ်ပြန်လဲရေးဆွဲလိုက်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေချမ်းပေါ်လှုပ်ထုံးလုံနီးဆိုင်ရာမဲခွဲဆုံးဖြတ်တာကိုဆိုင်းငံ့သွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အထက်လွတ်တော်အမတ် John McCain မနစ်စနေနေ့ကသူ့ရဲ့ဘဘက်မျက်လုံးပေါ်မှာသွေးခဲနေတာကိုခွဲစိတ်ဖယ်ရှားခဲ့ရပြီးတဲ့နောက်ဆရာဝန်တွေကသူ့ကို Arizona ပြည်နယ်မှာတပတ်ကြာဆက်နေဖို့အကြံပေးတယ်လို့သတင်းတွေထွက်လာပြီးမှ Mitch McConnell ကအခုလိုကြေညာခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းကတမတော်ကာကွယ်ရေးဦးစီးချုပ်ထံလိမ့်မှုပေးပို့တဲ့တောင်းပန်စာကိုလက်ခံရရှိတဲ့အကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့သတင်းထုတ်ပါတယ်။ဇူလိုင်လ23ရက်ရက်စွဲနဲ့ဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းရဲ့တောင်းပန်စာကအမြန်ချောဖို့လမ်းကြောင်းနဲ့ပေးပို့ခဲ့တာလို့လည်းသတင်းထုတ်ပြန်ချက်မှာပြောဆိုပါတယ်။တောင်းပန်ထားတဲ့ကိစ္စတွေကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။ထောင်နဲ့ချခံထားရတဲ့ထင်ရှားတဲ့လူခွင့်ရေလှုပ်ရှားသူတူကိုတရုတ်အစိုးရကလွှတ်ပေးလိုက်ပါတယ်။ထောင်နဲ့လေးနှစ်ချခံခဲ့ရပြီးတဲ့နောက်မနစ်စနေနေ့ကရှုစီရန်ပြန်လည်လွတ်မြောက်လာတာပါ။သူ့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့ရှင်းနေဖြစ်သူကပြောပေမဲ့တခြားအကြောင်းအရာတွေကိုတော့ပြောဆိုထားတာမရှိသေးပါဘူးရှင်။
တရင်ချင်းချုပ်ကိုမတ်တငိထိုက်ကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia Eltaye ဖြစ်ပါတယ်ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင် VOA American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆင်လို့ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိ line to meter 16.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.